ထိုင်းနိုင်ငံထဲကိုထွက်ပြေးခိုးလုံနေကြတဲ့မြန်မာနိုင်ငံကဒုက္ခသည်သိန်းခွဲလောက်နေရရင်ပြန်ပို့နိုင်ရေးအတွက်ထိုင်းအစိုးရကစီစဉ်ဆောင်ရွက်မဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုနေပေမဲ့ဒုက္ခသည်တွေဘက်ကတော့နေရကိုလူကုန်တိုက်ခါနဲ့အညီပြန်နိုင်ဖို့မျှော်လင့်နေကြပါတယ်။အခုထိုင်းအစိုးရရဲ့အစီအစဉ်ဟာမြန်မာနိုင်ငံဘက်ကအစိုးရတက်လက်ထက်မှာဒုက္ခသည်တွေကိုပြန်လည်ခံနိုင်မဲ့အခြေအနေတိုးတက်လာတယ်လို့မျှော်လင့်ရကြောင်းပြည်ရင်ဒုက္ခသည်ကော်မတီကပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
တိုင်းမှာနေဆက်မှာနှစ်ပေါင်း30နီးပါးခိုလုံနေကြတဲ့မြန်မာနိုင်ငံကစစ်ပြေးဒုက္ခသည်တွေနဲ့ပတ်သက်လို့အခုလပိုင်းနေမှာထိုင်းအစိုးရကနေရရင်ကိုပြန်ပို့မဲ့အခြေအနေတွေကိုပြောကြားလာမှုတွေရှိလာပါတယ်။ဒုက္ခသည်တွေကိုသူတို့ရဲ့အစီအစဉ်အတိုင်းမေးမြန်းတာအချက်လက်ကောက်ခံတာတွေအပြင်နေရရင်ကိုပြန်ပို့နိုင်ရေးကိုအစီအစဉ်ချပြီးလှုပ်ဆောင်လာတာဟာပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကလေးကထိုင်းနိုင်ငံဘက်ကပြင်ဆင်လာခဲ့တာလို့ဆိုပါတယ်။ဒါပေမဲ့ထိုင်းအစိုးရဟာအတင်းအကျပ်ပြန်ပို့ရေးကိုလှုပ်ဆောင်မယ်လို့မယူဆကြောင်းနဲ့အခုအစိုးရတစ်လက်ထက်မှာတော့ဒုက္ခသည်တွေပြန်ပို့နိုင်ရေးပို့ပြီးတော့အလေးထားပြောဆိုလာမှုအပေါ်မှာကရင်ဒုက္ခသည်ကော်မတီကတာဝန်ရှိသူတို့ကတော့အခုလိုပြောပြပါတယ
်။ဆရာဆက်ပြောကြည့်ရပြင်နေချလာတယ်ဦးသိန်းကြီးဆိုတာဆက်တက်လာပြီးတော့အရက်ကတပိုင်းစစ်တပ်တပိုင်းဆက်ပြည်လာပြီးနေနောက်ပိုင်းမှာသူတို့လာလဲဗမာနိုင်ငံရဲ့ဟိုစားငင်းငင်းကြောင့်ရှိစမ်းလာတဲ့အပေါ်မှာသူတွေကပြင်ဆင်မှုတွေလှုပ်လာခဲ့လာတယ်ဒီဘက်ကအခုအရှိန်ကြီးလာတယ်ဦးသိန်းကြီးဆိုတာပြင်တော့ဟိုစားထူထောင်လာနိုင်ပြီးဆိုတော့အဲ့ဒီအရှိန်ကြီးမြင့်လာတာဖြစ်တယ်မကန်းကြံပို့နေအစိုးရကဟိုမှန်မင်းယူအမပိုင်ပို့သေးတယ်ဒါပေမဲ့ယူအစာဖို့ဟိုအလားလားရှိလို့ဒီကြတရားထပ်ပြီးတော့ဝင်လာတာဖြစ်တယ်ဒါပေမဲ့တစ်ခုရဲ့ဆီကလည်းလည်းတော့တော်သွားတာသူတို့ပြန်မယ်ဆိုရင်မိမိရဲ့စံတန်ဟို UNGI principle ကိုသူကလက်ခံတယ်ဆိုင်းစုရမယ် post not မလုပ်ဘူ
းထက်မြန်မာနေဆက်မှာဒုက္ခတွေတသိန်းခွဲလောက်ရှိတယ်ဆိုပေမဲ့လည်းတတိယနိုင်ငံကိုတွားရောက်ခိုးလို့နိုင်မဲ့စည်ရင်းဝင်ဒုက္ခတွေပေါင်း6000နီးပါးလောက်ပဲရှိတယ်လို့ဆိုပါတယ်ဒီဒုက္ခတွေအားလုံးဟာလည်းသူတို့ကိုနှစ်စင်ခေါ်ယူနေတဲ့တတိယနိုင်ငံတွေစီကိုအားလုံးသွားဖို့အတွက်မရည်ရွယ်ကြဘူးလို့ဆိုပါတယ်သူတို့ဟာမြမပြီးအချိန်လေးကောင်းမယ်ဆိုရင်နေရရင်ကိုပဲပြန်လိုကြတာပါဒီထဲကနှစ်ရှည်လာများဒုက္ခတွေဖြစ်နေထိုင်နေရတာကြောင့်ကလေးတွေရဲ့ပညာရေးနဲ့နိုင်ငံမဲ့ဖြစ်နေတဲ့အခြေအနေတွေကြောင့်သာတွားကြတာများတယ်ဆိုပြီးအခုလိုပြောပြပါတယ်
။ဝိညာဉ်ရဲ့မှာမှတ်မှုတင်ထားတဲ့ဟို register ကတော့9000 6000 ပဲရှိမယ်လေ။ဒုက္ခတွေကတကယ်လို့နိုင်ငံသားကိုအားလုံးဆက်ခေါက်ကြည့်မယ်လေ။သူတို့ထွက်နိုင်တဲ့ရင်းမှာမပါဘူးလေ။ဒုက္ခတွေဖြစ်ပေမဲ့လည်းအစိုးရထိုင်းစုရဲ့အတိအမှတ်ပြုထားတဲ့လည်းမာ UNGA လည်းမှမရှိဘူးသူကဘယ်နိုင်ငံလည်းမဟုတ်ဘူးနော်။ဒါဆို6000တည်းဟာအားလုံးမသွားချင်ကြတော့ဘူး။ရှင်းနိုင်လို့ရှိရင်မြန်မာနိုင်ငံမှာအချိန်ကောင်းလာပြီးရင်းရင်းရမယ်အိမ်တော်ပြင်ကြပြီးရှင်းတယ်လေ။နိုင်ငံကြီးသွားတာကနှစ်ချက်ရှိတယ်မှာ။ကလေးတွေရဲ့ရှိရေးအတွက်လည်းသွားတာလေးရှိတယ်။တချို့ကလည်းပြန်လို့ရှိရင်ညီသိန်းညာသိန်းစိတ်ကြကြလောသွားတဲ့လူကြီးဒါမဲ့ပုံမှန်ရောက်လို့ကိုယ်နိုင်မှာမဟုတ်ပဲပြုံနေမှာဟုတ်တယ်မလားမျိုးစောကလေးတွေရဲ့ရှိရေးအပူရောဟိုမှာသွားနေတော့ဖြည်းဖြည်းနဲ့တခုရလာပြီမလားနောက်တစ်ချက်ကဟိုမှာ ID ခရလာပြီဆိုတော့သူတို့က state လည်းမဖြစ်တော့ဘူးလို့ဒီမှာနေရဆိုလို့ရှိရင်ဟိုဒုက္ခတွေဘယ်လောက်ကြာမလဲဆိုတော့သူတို့ကလည်းညင်းနေတာပဲရှောက်တန်းနေနေရှိပါတယ်ခင်ဗျာ
သူများမှုကတော့ဒုက္ခတွေတွေကတချို့ဟာတတိယနိုင်ငံတွေစီကိုအရင်လိုကြံ့ကြံ့နေတော့ပဲခက်မြန်မြန်ထွက်ခွာလာတာရှိလာပါတယ်အခုဆိုရင်တတိယနိုင်ငံကိုအမြန်ထွက်ခွာနိုင်ရေးကို UNHCR ကလှုပ်ဆောင်ပေးနေတာပါအဲ့ဒီလိုထွက်ခွာတဲ့သူတွေထဲမှာဘလို့ဒုက္ခတွေနဲ့အကျုံးဝင်တယ်လဲဆိုတာကိုတော့ကရင်ဒုက္ခတွေကော်မတီကတာဝန်ရှိသူကအခုလိုရှင်းပြပါတယ
်ဒါသူတို့က suspect ကို call suspect ကို call လာတာတို့တချမ်းအဲ့ဒါလေတစ်ဖက်ကဟိုမှာသူအမေရောက်နေတယ်တစ်ဖက်ကသူမိန်းမရောက်နေတယ်အော်ဒါသာသမီတွေရောက်နေတယ်အေးအဲ့ဒါလေးကိုပြန်ပြီးတော့ပေါင်းကြည့်ရေးနေတယ်သူအမြန်လုံးလုပ်ပေးတာပါမြန်လာတဲ့မိသားစုတွေကအဲ့ဒီသူတို့ရဲ့ဒီစံကြီးစံနှုန်းထဲမှာဝင်တာဟုတ
်ရန်ကုန် UNHCR ကကိုယ်စားလှယ်တွေကတော့ဒုက္ခတွေတွေနေရရင်ပြန်တဲ့အခါမှာတူးချင်းစီပြန်မလားအုပ်စုလိုက်ပြန်မလားဆိုတဲ့သဘောထားတွေဘာတွေပြင်ဆင်ပေးရမလဲဆိုတဲ့အခြေအနေတွေကိုပြီးခဲ့တဲ့အစိုးရလက်ထက်မှာမေးမြန်းမှုတွေရှိခဲ့ပါတယ်ဒုက္ခတွေတွေဘက်ကတော့ကုလသမဂ္ဂကဒုက္ခတွေတွေပေါ်ချမှတ်ထားတဲ့စံချိန်စံညွှန်းအနေနဲ့အညီနေရရင်ကိုပြန်လိုကြတယ်ဆိုပြီးပြောဆိုခဲ့ကြပူပါတယ်ဒုက္ခတွေတွေကိစ္စဟာတိုင်းရင်းသားလက်နက်ကိုင်တွေနေဆက်ရေးရမှာတာဝန်ယူနေတဲ့ဝန်ကြီးဌာနတွေနဲ့လည်းတက်ဆိုင်တာမို့အစိုးရအသည့်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ပြီးပြည်လည်အောင်ညှိနှိုင်းဆောင်ရွက်ပြီးမှသာအဆင်ပြေနိုင်မယ်ဆိုပြီးဒုက္ခသည်တွေကပြောဆိုနေကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာပြည်တွင်းငြိမ်းချမ်းရေးကိုအဓိကထားလှုပ်ဆောင်မယ်ဆိုပြီးပြောဆိုထားတာပါထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်တသိန်းခွဲခန့်ခိုးလုံနေထိုင်နေကြပါတယ်ရှင်